လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမူလာဟာရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွေကပြည်ပခါတွေကိုကိုယ်တိုင်လေ့လာပြီးတော့ဝယ်ဝင်းကူညီဖြည့်ရှင်းပေးဖို့အတွက်မြန်မာနိုင်ငံကိုဧပြီလ2ရက်တနင်္လာနေ့မှာရောက်ရှိသွားပါတယ်ဒီကနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမယ်လို့သိရပါတယ်အပြည့်အစုံဒေါက်ခင်မျိုးသက်ကပြောပြပေးပါဦးခင
်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အူချခေါ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ်ရဲ့အရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမီလာဟာဧပြီလ2ရက်နေ့မှာပဲရန်ကုန်မှာနိုင်ငံတကာနဲ့ပြည်တွင်း NGO တွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့အင်ကာနီမှာတော့နေပြည်တော်ကိုသွားရောက်ပြီးနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ရန်ကုန်အူချယုံက VOA ကိုပြောပါတယ်နေပြည်တော်မှာလူမှုကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးပြည်အောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးအပါအဝင်ပြည်အောင်စုအဆင့်အများရှိကြီးတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့နေပြည်တော်ချီးစံပြီးဗိုလ်တပ်ကနဲ့ကြက်တပင်းနေမှာရခိုင်ပြည်နယ်ကိုသွားရောက်မှာဖြစ်ပြီးတောက်ကြတဲ့စနေနေ့တွေမှာတော့ကချင်ပြည်နယ်ကိုသွားဖို့အတွက်စီစဉ်ထားတယ်လို့လည်းပြောပါတယ်။ Miss Newla ရဲ့ဒီချီးစံဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ပတ်သက်ပြီးအခြေအနေတွေကိုကိုယ်တိုင်သိရအောင်သွားရောက်တာဖြစ်ပြီးသူမရဲ့မြန်မာနိုင်ငံခီးစဉ်ဟာတပတ်ကြာမြင့်မှာဖြစ်ကြောင်းကုလသမဂ္ဂအကြီးအကဲချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရက်ကနယူးယောက်ယုံချုပ်ကတင်းလာနေတင်းစားရှင်းလင်းပွဲမှာအခုလိုပြောပါတယ
် The Assistant Secretary General for Humanitarian Affairs and Deputy Emergency Relief Coordinator Ursula Mueller is traveling to
ဒါကစနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အကြီးအကဲချုပ်လည်းဖြစ်ရေးပေါ်ကူညီကယ်ဆယ်ဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့ Ursula Mueller ဟာမြန်မာနိုင်ငံကိုဧပြီလ၂ရက်နေ့ကနေပြီးတော့၈ရက်နေ့ထိတပတ်ကြာသွားရောက်မှာဖြစ်ပါတယ်။အခုလိုသွားရတဲ့ရွေချက်ကရခိုင်ပြည်နယ်တွင်းပြဿနာနဲ့ကချင်နဲ့ရှမ်းပြည်နယ်တွေကတိုက်ပွဲဖြစ်ပွားမှုတွေကြောင့်လူသားချင်းစာနာမှုဆိုင်ရာတက်ရောက်မှုအခြေအနေတွေကိုကိုယ်တိုင်သိနိုင်ဖို့ပါ။နောက်ပြီးတော့အဲ့ဒီမှာအဓိကသက်ဆိုင်သူတွေနဲ့တွေ့ဆုံပြီးလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေတိုးတက်လာစေမယ့်နည်းလမ်းတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ
်။ Miss Mueller ဟာရန်ကုန်နဲ့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေပြန်လူသားချင်းစာနာမှုဆိုင်ရာပြဿနာရိုက်ခတ်မှုကိုခန်းနေရတဲ့ဒေတာတွေကိုပါတော့ရောက်ပြီးဒေတာကံတွေနဲ့တွေ့ဆုံမှုရှိတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအူချယုံရဲ့မြန်မာနိုင်ငံဆိုင်ရာပြောခွင့်ရတဲ့ Terry Perrin ကတော့ Miss Mueller ဟာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာတွင်းရေးမှုချုပ်ဖြစ်လာခဲ့ပြီးတဲ့နောက်ပထမဆုံးမြန်မာနိုင်ငံကိုလာရောက်တာဖြစ်ပြီးတိုင်းဒေသတွေမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်ကြုံလာရတဲ့ပြဿနာတွေကိုကိုယ်တိုင်လေ့လာမှာဖြစ်တဲ့အပြင်လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိတယ်လို့ပြောပါတယ
်။ In Rakhine and Kachin should be
ဒီခိုင်နဲ့ကချင်ပြည်နယ်မှာလူသားချင်းဆိုင်ရာစီကိုက်ခံစားရတာတွေကိုမျက်မြင်သွားကြည့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကဒီပြည်ပခရဲ့ထိခိုက်တည်ရောက်မှုတွေကိုလေ့လာတာအပြင်ရခိုင်ပြည်တနာအဆုံးတက်ရေးကိုလည်းဝိုင်းဖြေရှာပေးမှာဖြစ်ပါတယ်။အဲ့ဒီမှာပြည်내အဆင့်အစိုးရရရှိရေးနောက်ဒေတာတွေကလူသားချင်းစာနာမှုဆိုင်ရာကူညီပေးတဲ့အဖွဲ့တွေနဲ့တွေ့ပြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်
။နိုင်ငံတကာရဲ့ဝေဖန်တိုက်ခိုက်မှုတွေတိုးလာနေတဲ့ရခိုင်ပြည်တနာကိုဖြေရှင်းဖို့ကြိုးပမ်းရမှာ Miss Mueller ဟာစစ်တွေတဝက်ကရှေ့ပြောင်းဒုက္ခတွေ IDP စခန်းတွေနဲ့မောင်လောကစခန်းတွေကိုတွားရောက်ကြည့်ရှုခြင်းနဲ့ဆန္ဒရှိတယ်လို့လည်းပြောပါတယ်။ဒါပေမဲ့အခုခီးစဉ်အတွင်းရခိုင်ပြည်နယ်ရင်းဗန်နီယာတွေကိုတွားနိုင်မယ်ဆိုတာကိုတော့အတိပြုချက်မရသေးဘူးလို့လည်းပြောပါတယ်။တနင်္လာနေ့မှာပဲဒေါက်တာဆူရခီးရဲ့စာတီရာတိုင်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထေဖို့ဆောင်ရင်းရေးကော်မတီရဲ့အကြံပေးအဖွဲ့ဟာနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တာပါ။အကြံပေးအဖွဲ့ကသူတို့အဖွဲ့ရဲ့ကနဦးအကြံပြုချက်များအကောင့်ထေဖို့ဆောင်ရွက်မှုရခိုင်ပြည်နယ်ဆိုင်ရာစင်ခေါမှုများကိုဖြည့်ဆင်းသွားပြီးဒေတာဖွံ့ဖြိုးတိုးတက်ရေးတို့အတွက်အနာဂတ်ဆောင်ရွက်မယ့်ကိစ္စရပ်တွေကိုဒေါက်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ်။